ယူကပ်ပွဲကျင်းပဖို့လာပိုင်းလောက်တာလူလို့တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လုပ်ရက်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ညဉ့်ညံစွာစူဝေးခွင်းနဲ့စီတဲလက်လက်ခွင်းဆိုင်ရာဥပဒေပုံမှန်18ရာတချို့အလို့ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှိရှိထောင်နဲ့ချမှတ်ခံနေရတဲ့အပေါ်စိုးရိမ်မှုရဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ပဲကြေညာရေးထုတ်ပြန်ခဲ့တာပါ။ဒီမိုကရေစီအခြေခံတွေဖြစ်တဲ့ညဉ့်ညံစွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင်းနဲ့ရရှိရာပြည်ရင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့လည်းပြောပါရတယ်။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်နိုင်ခွင့်ရှိဖို့အများယုံကြည်လက်ခံနိုင်မှုတွေကိုတိုင်းတရာမှာလှုပ်ဆောင်ထုတ်ဖော်ပြောဆိုခွင့်ဟာအရေးကြီးတယ်လို့လည်းကြေညာချက်ကတတိပေးခဲ့တာပါ။ဒီအတွက်မြန်မာအနာမဏီအနေနဲ့ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလုံးကာလတွေမှာဒီမိုကရေစီအခြေခံလှုပ်လှက်ခွင့်တွေကိုအာမခံနိုင်မှုလည်းတိုက်တွန်းထားပါတယ်။ဒီတော့တွင်ရန်ကုန်မြို့မှာပဲဖမ်းဆီးခံထားရတဲ့ကျောင်းသားကောင်းဆောင်တို့ဖြစ်တဲ့ကိုစီယာလွင်နဲ့ကိုပိုင်ရဲသူတို့ကိုပထမဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့တာပါ။ဇွန်လ30ရက်နေ့လုံကကြိုတင်ခွင့်ပြုချက်မယူဘဲဆန္ဒပြခဲ့မှုနဲ့ပုံမှန်18ဆန္ဒထုတ်ဖော်ခြင်းအတွင်းရက်တက်ဖွဲ့နဲ့ရဝဲဆက်ကဖြစ်ခဲ့တဲ့နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခါကိုလို့နဲ့တရားစွဲဆိုခံထားတဲ့သူတို့နှုတ်တော့ဒီကနေ့မှာပဲဗဗဲတဲ့နဲ့ကျော်လာတရားရုံးတို့မှာရုံးထုတ်ခဲ့တာဖြစ်ပါတယ်။